တော်ရရှိများခင်ဗျာကုလသမဂ္ဂဌာနချုပ်မှာကျင်းပခဲ့တဲ့မြန်မာမိတ်ဆွေနိုင်ငံများအဖွဲ့အစည်းအဝေးကြီးပြီးဆုံးသွားပါပြီ။အဲ့ဒီအစည်းအဝေးမှာတဘာပတိအဖြစ်ဆောင်ရွက်ခဲ့တဲ့ကုလသမဂ္ဂအထွေထွေအတွင်းမှုချုပ်ဘန်ကီမွန်ဟာသတင်းတောက်တွေနဲ့တွေ့ဆုံပြီးမြန်မာအရေးမှာကုလသမဂ္ဂရဲ့ဆောင်ရွက်ချက်တွေကိုအခုပဲပြောကြားသွားပါတယ်။ကြားသိရခဲ့သမျှပြောပြပေးပါအောင်ဦးကျော်သန္တာရေ
။ကိုနိုင်ရေဒီလိုပါခင်ဗျာ။ဒီကနေ့ Groups of Friends on Myanmar လို့ဆိုတဲ့မြန်မာမိတ်ဆွေနိုင်ငံများအစည်းအဝေးမှာဘာလို့ဆောင်ရွက်ခဲ့ရလဲဆိုတာနဲ့ပတ်သက်ပြီး Mr. Benki Myung ကသတင်းထုတ်တွေကိုအခုလိုစပြောခဲ့ပါတယ်
။ Today I convened and chaired a meeting of the Group of Friends on Myanmar to discuss current developments in the country.
စီဝင်မှာသူတို့ဟာမြန်မာနိုင်ငံမှာလက်ရှိဖြစ်ပေါ်နေတဲ့အခြေအနေကိုဆွေးနွေးခဲ့တာဖြစ်တယ်။မြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့သူတို့ဟာမျှော်လင့်ချက်တွေထားရှိခဲ့ပေမဲ့ခံပြင်းစရာတွေနဲ့သာကြုံခဲ့ရတယ်လို့ဆိုပါတယ်။မြန်မာနိုင်ငံစစ်အစိုးရကပူးပေါင်းဆောင်ရွက်မှုမရှိခဲ့ဘူးလို့ဆိုပါတယ်။ကုလသမဂ္ဂနဲ့ပူးပေါင်းဆောင်ရွက်ရေးဟာမြန်မာနိုင်ငံရဲ့ဝါရမှာအဓိကကျတယ်လို့ဆိုထားတာကိုတော့ဝန်တာပါရဲ့။ဒါပေမဲ့တကယ်တမ်းပူးပေါင်းဆောင်ရွက်မှုမရှိဟာခံပြင်းစရာဖြစ်တယ်လို့သူကပြောခဲ့ပါတယ်။ကမ္ဘာနိုင်ငံတွေဘက်ကလည်းပဲဘက်ပေါင်းစုံကပူးပေါင်းဆောင်ရွက်ကြဖို့လိုပါတယ်တဲ့မြန်မာနိုင်ငံမှာပြည်ပြင်ပြောင်းလဲဖြစ်ဖို့အတွက်တခါမြန်မာနိုင်ငံတွင်းမှာဘက်ပေါင်းစုံပါဝင်တဲ့ပြည်လဲသစ်မြတ်ရေးကိုအစိုးရကထိတိယောက်မဆောင်ရွက်ဘူးကုလသမဂ္ဂနဲ့နိုင်ငံတကာအစိုင်းအဝါတောင်းဆိုပြဋ္ဌာန်းထားတာကိုလည်းလိုက်နာမှုမရှိဘူးလို့သူကဆိုပါတယ်အခုလိုလိုက်နာဖို့အတွက်သူကတောင်းဆိုပါတယ်တခါဒေါ်အောင်ဆန်းစုကြည်နဲ့နိုင်ငံရေးသမားနိုင်ငံရေးအကျဉ်းသားအလုံးကိုလှုပ်ပေးဖို့အတွက်လည်းပဲသူကတောင်းဆိုလိုက်ပါတယ်ဒီဟာအမျိုးသားပြည်လဲသစ်မြတ်ရေးအတွက်ပထမအဆင့်ဖြစ်တယ်အဲ့ဒါပြီးမှအမျိုးသားပြည်လဲသစ်မြတ်ရေးအတွက်ဆွေးနွေးရမယ်လို့ဆိုပါတယ်ဒါဖြင့်မြန်မာနိုင်ငံစီအစိုးရဘက်ကအခုလိုပဲဆက်လက်ပူပေါင်းမှုမရှိဘဲနေရင်ဒါကုလသမဂ္ဂဟာဓာဝင်ဖြန့်ပြတဲ့အလုပ်ကိုမလုပ်ဖဲနေမလားလို့သတင်းထုတ်တဲ့ကမေးတဲ့အခါမှာတော့ဒီစကားကိုသူဘယ်တော့မှမပြောခဲ့ပါဘူးတဲ့ကုလသမဂ္ဂအမြဲတမ်းဆက်လုပ်သွားမှာဖြစ်ပါတယ်တဲ့ဒီကုလသမဂ္ဂအထွေထွေညီလာခံကပြဋ္ဌာန်းချက်အရာပေါ့လေမြန်မာမိတ်ဆွေနိုင်ငံများအဖွဲ့နဲ့ပူးပေါင်းပြီးတော့သူဟာဆက်လက်ဆောင်ရွက်သွားမှာဖြစ်တယ်လို့ပဲဆိုပါတယ်။ဒါဖြစ်ရင်သူကနှစ်မကုန်ခင်မှာမြန်မာနိုင်ငံကိုသွားပြီးဆောင်ရွက်ဖို့အစီအစဉ်များရှိပါလားလို့သတင်းတော်နောက်တစ်ယောက်ကမေးတဲ့အခါမှာတော့သူကမြန်မာပြည်ကိုဘယ်ရှိမဆိုသွားဖို့သူအဆင်ပြေမှာပဲတဲ့မြန်မာအစိုးရနဲ့သူဆွေးနွေးကြရတဲ့အများကြီးရှိပါတယ်တဲ့စီးပွားရေးကိစ္စလူသားချင်းစာနာတဲ့ကိစ္စနိုင်ငံရေးကိစ္စတွေအများကြီးရှိနေတယ်ဒါပေမဲ့အခုအခါမှာသူကတင့်လျော်တဲ့အချိန်ကိုစောင့်ဆိုင်နေတာဖြစ်ပါတယ်အချိန်မကြာသေးလို့သူထင်တယ်လို့ဆိုပါတယ်အချိန်မရွေးသွားမှာပါတဲ့သူဟာမျှော်လင့်ချက်ကိုအကောင့်ထဲဖော်နိုင်မယ်အတိတ်ပဲရှိရက်ရလတ်မျိုးပေါ်ထွက်လာမယ်လို့စဉ်းစားမိရတဲ့နေ့မှာချက်ချင်းသွားမယ်လို့သူဆိုပါတယ်။နောက်ဆုံးမေးတဲ့တနင်္လာတစ်ယောက်ကတော့မြန်မာနိုင်ငံမှာစီးပွားရေးအရရင်းနှီးမြှုပ်နှံနေရတဲ့တရုတ်တို့လိုနိုင်ငံမျိုးတွေကြောင့်မြန်မာပြည်ကိုဖိအားပေးရတာပိုခက်သလားလို့ပြောတဲ့အခါမှာတော့ကုလသမဂ္ဂအတွင်းမှုတို့ကကုလသမဂ္ဂအတွင်းမှုပြီးပြီဒါပုဂ္ဂိကနိုင်ငံတစ်ခုချင်းကလုံနေရအောင်သူဘာမှမပြောလိုပါဘူးတဲ့။ဒါပေမဲ့သူပြောချင်တာတစ်ခုကတော့မြန်မာနိုင်ငံဘက်မှာဩဇာလွှမ်းမိုးနိုင်တဲ့နိုင်ငံတွေအနေနဲ့လည်းပဲမြန်မာနိုင်ငံပြုပြင်ပြောင်းလဲရေးအတွက်အခွင့်အရေးပြောကြဖို့တောင်းဆိုပါတယ်ဆိုတာပြောပြီးတော့ညှုံချုပ်တော့ပါတယ်ခုနေ